နှကျုံးမြို့နယ်ကျောက်ဆိတ်ကျေးရွာကနေစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့တဲ့အမျိုးသား၅ဦးကိုစစ်ရဲရင်နဲ့စစ်တွေကိုတွားပို့တဲ့အချိန်တွင်ဥပဒေနဲ့မလျော်ညီတဲ့နီးနဲ့စစ်ဆေးမင်းမြန်ခဲ့တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုစစ်စည်းကမ်းအရအရေးယူဖို့စုံစမ်းစစ်ဆေးနေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံအင်တာနက်စာမျက်နှာမှာတင်ထားတဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထုတ်ပြန်ချက်မှာဖော်ပြထားချက်အရအေအကျန်းဖက်တောင်းကျန်းသူတွေနဲ့ပတ်သက်ဆက်နွယ်တယ်လို့ယူဆသူအမျိုးသား၅ဦးကိုထိမ့်သိမ့်ပြီးလိုအပ်တဲ့စစ်ဆေးမှုတွေပြုလုပ်နေတယ်ဆိုတာဧပြီလ23ရက်ကသတင်းထုတ်ပြန်ထားပါသေးတယ်။အဲ့ဒီအမျိုးသား၅ဦးကိုထပ်ပြီးတော့စစ်ဆေးဖို့နဲ့တရားဥပဒေအရတရားစွဲဆိုနိုင်ဖို့ဆိုပြီးစစ်တွေကိုပို့တဲ့အချိန်စစ်ရေးရင်ပေါ်မှာအဆောင်အဖြစ်လိုက်သွားတဲ့စစ်သားတချို့ကရှိတ်နဲ့မေးမြန်းနေတာကိုရပ်ယူထားတဲ့ဗီဒီယိုတစ်ခုပြီးခဲ့တဲ့ရက်ပိုင်းကအွန်လိုင်းပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်အဲ့ဒီလိုရိုက်နဲ့မေးမြန်းသူတွေကိုအရေးယူနိုင်ဖို့စုံစမ်းစစ်ဆေးနေရဲဆိုတော့အခုထုတ်ပြန်ချက်ထွက်လာတာပါ။အွန်လိုင်းပေါ်မှာပြန်နှံ့ထွက်လာတဲ့ဗီဒီယိုတစ်ခုပါဖြစ်ရတစ်ခုကိုဆန်းစစ်ပြီးတဲ့နောက်တနည်းအားဖြင့်ဒီဖြစ်ရမှန်ကန်တဲ့ဆိုတာကိုလက်ခံပြီးကျူးလွန်သူတွေကိုအရေးယူနိုင်ဖို့စုံစမ်းစစ်ဆေးနေရဲဆိုတော့တပ်မတော်ရဲ့အခုလိုထုတ်ပြန်ချက်မျိုးဟာရှက်ရှားပါပါဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ပတ်ဝန်းကျင်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတက်ခိုင်မှုတွေအတွင်းတပ်မတော်ကရော AA ကပါအရသာတွေကိုဖမ်းဆီးတာတွေမကြာခဏရှိခဲ့ပါတယ်။တပ်မတော်ကဖမ်းတဲ့အခါ AA နဲ့ဆက်နွယ်တဲ့တန်တရားနဲ့ဖမ်းတာလို့ပြောသလို AA ကဖမ်းတဲ့အခါမှာလဲတက်ကိုတင်ပြလို့တက်နဲ့ပူပေါင်းဆောင်ရွက်လို့စာရဖြင့်ပြောဆိုလို့ရှိပါတယ်။အဲ့ဒီလိုဖမ်းဆီးခံရချိန်အတွင်းသေဆုံးသွားတဲ့အရသာတွေရှိသလိုဖမ်းဆီးခံရချိန်အတွင်းညှဉ်းပန်းနှိပ်စက်ခံရတဲ့အကြောင်းပြန်လွှတ်ပေးပြီးတဲ့နောက်မှာမှသေဆုံးသွားသူတွေလည်းရှိခဲ့ပါတယ်။